မြန်မာနဲ့ထိစပ်နေတဲ့ယူနန်ပြည်နယ်နယ်စပ်တကျောမှာ PLA ရဲ့တောင်ပိုင်းစစ်တပ်ကုတ်ကဲရီးကမြေပြင်ဝေဟင်ပေါက်ဆက်ထားတဲ့လက်နက်အစစ်နဲ့စီရင်လေ့ကျင့်မှုတွေကိုစတင်နေပြီလို့တရုတ်မျိုးသားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ဗိုလ်ချုပ်နေ့မှာထုတ်ပြန်ပါတယ်။ဒါဟာအခုဧပြီလထဲမှာဒုတိယအကြိမ်မြောက်စီရင်လေ့ကျင့်မှုလည်းဖြစ်ပါတယ်။တရုတ်ရဲ့စစ်ဆက်ပေးမှုနဲ့အပြည့်ရထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာညီတော်မဟာမိတ်လက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီတို့ရဲ့အခြေအနေကမိခဲပြာဖုံးအခြေအနေတစ်ခုဖြစ်နေပြီးဘယ်ချိန်စစ်ပွဲဖြစ်မယ်ဆိုတာခံမှန်းလို့မရကြောင်းရှမ်းမြောက်ကဒေသခံတချို့က VOA ကိုပြောပါတယ်ဒေသခံတချို့ကတော့စစ်ကောင်စီဟာလာရှုမြို့ကိုစစ်ရင်အားတွေတပြေးပြေးထပ်ဖြည့်နေတယ်လို့လည်းပြောပါတယ်တရုတ်ကတော့နယ်စပ်မှာစီးရီးမကြီးထွားလာအောင်ထိန်းထားတဲ့ပုံစံရှိကြောင်းဒေသခံတချို့ကပြောပါတယ်တရုတ်ရဲ့စီးရီးပြင်ဆင်လေ့ကျင့်မှုဟာရှမ်းပြည်နယ်မြောက်ပိုင်းကပြည်ပခအခြေအနေကိုမှန်းဆလို့ရနိုင်ကြောင်းနိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကပြောပါတယ
်သူချင်းတို့မှာရှမ်းမြောက်ပြည်မှာနယ်စပ်ကြီးကရှိလို့ရှမ်းပြည်တော်လီမှာစီးရီးကျင်းမှာမူတည်ထပ်ပြီးပေါ်ပေါက်လာနိုင်တယ်လို့သူမှတ်ဆချက်ပေါ်မှာမူတည်ပြီးတော့ဒီဒီလုံချောင်းကိုလုံလာရဲကျွန်တော်ထင်ပါတယ်။အဲဒီအချိန်မှာဒီလီဂျောင်းလာပြီးတော့ပါကွယ်မှုတွေပါသူလုံနေဆိုတဲ့အခါကျတော့ကျွန်တော်တို့သူချင်းရှမ်းမြောက်မှာစစ်ကောင်စီရဲ့တိုင်းလာလည်းနဲ့ခွဲရင်ကြားတယ်မှာစီးရီးရကျင်းမှာမူတည်ကျန်ပြီးဖြစ်လာနေတဲ့အခြေအနေရှိတဲ့အတွက်ဒီလိုပုံစံမျိုးဒီလိုချမ်းမှုတွေလုံလာတယ်ကျွန်တော်တို့ယူဆပါတယ်ခဲ့
ရှမ်းပြည်နယ်မြောက်ပိုင်းမှာတရုတ်ရဲ့ငင်းချမ်းရေးစစ်ဆက်ဆွေးနွေးမှုဆိုတာကလည်းတေချာရေရာတဲ့အခြေအနေမျိုးမဟုတ်တလို့လာရှိုးမှာလည်းစစ်ကောင်စီဘက်ကစစ်ရင်အားတိုးချဲ့နေတဲ့အခြေအနေဟာတကြံအလွန်မှာပြည်ပခတ်ကိုဥတီနိုင်တယ်ဆိုတဲ့ခံမှန်းချက်ကတရုတ်ဘက်မှာရှိနိုင်ကြောင်းသူကဆက်ပြောပါတယ်လောက်ကင်နဲ့ကုန်းလုံကဆုတ်သွားတဲ့စစ်ကောင်စီတပ်တွေဟာလာရှိုးမှာပဲအထိုင်ချထားကြောင်းရှမ်းမြောက်ကဒေသခံတချို့ကပြောပါရယ်မူဆယ်ကစစ်ကောင်စီတပ်ဟာလည်းနမ်ခမ်းမိုင်းခေမုံကူ105မိုင်စတဲ့ဒေသတွေကဆုတ်ခွာသွားတဲ့တပ်တွေနဲ့ပူးပေါင်းထားပါရယ်ဒါကြောင့်စစ်အင်အားတိုးချဲ့နေသလားဆိုတာမပြောနိုင်ပေမဲ့ပြည်သူစစ်တွေကိုတော့လာရှိုးနဲ့မူဆယ်မှာစုဆောင်းတင်းနှံပေးတာတွေရှိကြောင်းဒေသခံတချို့ကပြောပါရယ်လက်ရှိအခြေအနေကတော့မြောက်ပိုင်းမဟာမိတ်လက်နက်ကင်တွေကရှမ်းမြောက်နယ်စပ်နားကမြို့တွေမှာနေမီစုမှုထားကြောင်းဒေသခံတူကပြောပါတယ
်အခုချိန်ကြီးတော့လာတိုက်ခိုက်တာတော့မရှိဘူးပေါ့နော်လူတွေနည်းနည်းသုံးနိုင်သွားတော့ပြီးတော့ပူပေါင်းတဲ့စုမှုထားတာပေါ့ဒေသကျောင်းလည်းငွေလောက်ရှိရစုမှုထားနိုင်တယ်သူကအေးလေဒီငါချက်တဲ့ဆိုတာကလည်းလည်းကျော်ပါပဲမြန်မာစမိုင်းပါတော့ကျွန်တော်ကသောသာပါဖြစ်တော့အဲ့တောင်ပေါ်နေပြီးတော့သက်သက်ဆိုင်ကြီးတနေ့ကြီးပါလေဖြစ်တဲ့နေရာပေါ့အဲ့ဒီဘက်မှာလည်းပူပေါင်းတက်ဖို့ရထိတ်ထောက်ထားတာပဲပေါ့ဘယ်နဲ့ကတော့တော့မဲ့သူတို့ရှိရင်လည်းဆယ်လက်မှာဟောတို့စိုးပူလာနိုင်တာပေါ့နော်အဲဆယ်လက်နဲ့ဥစ္စာမှာတော့ဆန်ဆန်တရားရှိတယ်ဆန်ဆန်တရားရဲ့ဘက်မှာဆက်ကစိုးပူလာနိုင်ပြီပေါ့နော်တို့တို့ကအဲ့ကလေးလက်နာမှာတစ်ဆက်ကတော့တကယ်ဖြစ်တယ်ဘယ်နဲ့တစ်ဆက်ကတော့ပူပေါင်းတက်ဖွဲ့ရတို့စိုးပူလာနိုင်တယ်လို့ပြောလို့ရတာပေါ့
ပြီးခဲ့တဲ့ရက်ပိုင်းကလည်းတရုတ်တမ္မကြီးမစ္စတာချန်ဟိုင်းနဲ့မြန်မာနိုင်ငံအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးဗိုလ်ချုပ်ကြီးမိုးအောင်တို့နေပြည်တော်မှာတွေ့ဆုံခဲ့ကြပြီးကမ္ဘာလုံးဆိုင်ရာလုံခြုံရေးချိတ်ဆက်ဖော်ဆောင်ရေးနဲ့မြန်မာပြည်တွင်းအခြေအနေတွေကိုပြောဆိုခဲ့ကြပါတယ်။အခုတစ်ချိန်စစ်ရေးလေ့ကျင့်မှုဟာစစ်အာဏာသိမ်းပြီးနောက်ပိုင်းတတိယအကြိမ်မြောက်ဖြစ်ပါတယ်။အခုလဧပြီလအစောပိုင်းမှာနှစ်ရက်တာစစ်ရေးလေ့ကျင့်မှုကိုတရုတ်မြန်မာနယ်စပ်တေဟုန်ရှမ်းနဲ့ဂျင်းဖောကိုပိုင်အချုပ်ခွင့်ရစီရင်စုဒေသလုံချွမ်းခရိုင်ထဲမှာပြုလုပ်ခဲ့ပါတယ်။ဒီကနေ့စတင်တဲ့စစ်ရေးလေ့ကျင့်မှုကိုတော့နေရာအတိအကျမပြောထားသလိုဘယ်နေ့အထိပြုလုပ်သွားမယ်ဆိုတာကိုလည်းထုတ်ပြန်ချက်ထဲမှာအသေးစိတ်ကြေညာထားတာမရှိပါဘူးခင်ဗျာ။